စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံနေရတော်တော်များများမှာတိုက်ခိုက်မှုတွေပောက်ကွဲမှုတွေမကြာခဏကြုံနေရပြီးတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်နယ်တရားလွှတ်တော်ရုံးရှိမှာလည်းတပတ်အတွင်းမှာပောက်ကွဲမှုနှစ်ကြိမ်ကြုံခဲ့ရပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးမရှိသလိုဒေသရင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကလည်းတစုံတရာပတ်သက်မှုမရှိကြောင်းပြောဆိုခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်လွင်ဦးကပြောပြမှာပါရှင်
။ကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်နယ်တရားလွှတ်တော်ရုံးရှိမှာတရင်တပတ်အတွင်းမှာပောက်ကွဲမှုနှစ်ကြိမ်ကြုံရပြီးတင်းလာနေတော့ကဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းမြို့ကံအမျိုးသမီးတယောက်က VOE ကိုပြောပါတယ်
။ပောက်ကွဲမှုကတော့ဒီနေ့မနေ့7နာရီကျော်လောက်မှပောက်ကွဲမှုဖြစ်ပွားခဲ့တယ်ပေါ့နော်။အခြေခက်တွေကတော့အဲဒီတားပေါ့နော်။အုံကြီးဘုံကြီးတော့ပျက်စီးသွားတာကိုတော့တွေ့ရပါတယ်ဟုတ
်။ပောက်ကွဲမှုကြောင့်အနီးအနားကကားတစ်ချို့ပျက်စီးသွားပေမဲ့လူထိခိုက်မှုတော့မရှိဘူးလို့လည်းနောက်ထပ်မြစ်ကြီးနားမြို့ကံတယောက်က VOE ကိုပြောပါတယ်။
သူကဟောကချင်းပြည်နယ်တရားလွတ်တော်ဆိုပြီးတော့ဆိုင်းဖို့ရှိရတယ်။ကွန်ကရစ်နဲ့လုပ်ထားတာပေါ့လေ။အဲအောက်မှာသူကဟိုပန်းချံပုံကပေါ့ဗျာ။ပန်းလေးတွေလည်းလည်းစိုက်နေပေါ့ဗျာ။ဆိုတော့အဲ့ဒီကနေကွဲတာဗျာ။အချိန်ခိုက်ပုံလို့ခေါ်ရပါပေါ့လေနော်။ဟိုပြစ်သွားတာပေါ့ခွဲနေအဲ့ထဲကနေပြီးတော့မှဟိုပေါက်ကွဲတာပေါ့ဗျာ။ပေါက်ကွဲတာသခိုးကလမ်းလားကြည့်ဒီ30ဒီ40လမ်းလောက်ရှိမှတယ်။အဲ့ကတည်းကလမ်းဟိုဘက်ကြည့်ကိုရောက်တာပေါ့ဗျာ။သူရဲ့ပေါက်ကွဲအားပေါ့လေ။ရှင်းတာပေါ့လေ။ပြစီရတော့အဲ့ဆိုင်မုတ်ကကွန်ကရစ်ဟောပေါ့အုံနဲ့လုပ်တဲ့ခါကျတော့အဲ့ဒါငနေပြက်သွားတယ်အဲ့ရှိမှကားပါကင်ပုံကလေးရှိတဲ့ခါကျတော့ကားတချို့ကနည်းနည်းပါးပါးပေါ့လေဖြစ်ဖြစ်တာလို့ရှိသွားတာ
ပေါ့ပောက်ကွမှုအတွက်ဘယ်သူမှသူတို့လက်ချက်ဖြင့်ကြီးညာတာမရှိသလိုကချင်းပြည်နယ်မှာခြေစိုက်လို့ရှာနေတဲ့ KIO ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့သူတို့ဖွဲ့နဲ့ပတ်သက်မှုမရှိတဲ့အကြောင်းပြောပါတယ
်ကျွန်တော်တို့ KIO ကနဲ့လုတ်ခိုင်းတာမျိုးတွေကျွန်တော်တို့ KIO နဲ့တိုက်တွန်းပေးမှလုတ်တာမျိုးတော့ပြောစရာလည်းမလိုပါဘူးကျွန်တော်တို့လုပ်လည်းလုပ်မှာပေါ့တိုက်တွန်းတာလည်းရှိပါဘူးဒါပေမဲ့တခုရှိတာကတော့တရားလွတ်တော်ဆိုတာမျှတရမှာမှန်ကန်မှုရှိရမှာမှန်ကန်မှုမရှိဘဲနဲ့တရားမျှတမှုမရှိဘဲနဲ့တစ်ဖက်သုံးဆုံးဖြတ်တယ်ဆိုလို့ရှိရင်တော့ဘယ်သူမှကြက်မှာမဟုတ်ဘူးဘယ်သူမှထောက်ခံမှာမဟုတ်ဘူးအဲ့ဒါကြောင့်ပြည်သူလူထုအခုလိုမျိုးလုပ်ကန်လို့ကျွန်တော်တို့ KO အနေနဲ့တော့မြင့်မိပါတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းခဲ့တာကိုမကျေနပ်မှုတွေနဲ့လက်နက်ကင်အောင်ကြောက်မှုတွေပေါ်ပေါက်နေရမှာနိုင်ငံအနှံ့အကြမ်းဖက်မှုတွေပောက်ကွဲမှုတွေလည်းပေါ်ပေါက်နေတာပါမြစ်ချင်းနာမျိုးပြည်နယ်တရားလွတ်တော်ရုံးရှိမှာပထမကြိမ်ပောက်ကွဲမှုဖြစ်ပွားတဲ့နေရာစစ်တပ်ကအာဏာသိမ်းဖယ်ရှားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ပေါ်ဆွဲဆိုထားတဲ့အမှုတွေအတွက်စီရင်ချက်ချဖို့ကြေညာထားခဲ့တဲ့နေ့နဲ့လည်းတိုက်ဆိုင်နေပါတယ်ဒါမှလည်းနိုဝင်ဘာလကမှစီရင်ချက်ချမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပြီးဒီလိုရွှေ့ဆိုင်းလိုက်တဲ့ဒီဇင်ဘာလ6ရက်နေ့မှာပဲဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တာပါပောက်ကွဲမှုဖြစ်မှစိုးရိမ်တာကြောင့်တရားရုံးဝန်ကြီးမှာတာဝန်ရှိသူတွေစောင့်ကြည့်နေတဲ့ကြားကပဲဒုတိယအကြိမ်ပောက်ကွဲမှုဖြစ်ခဲ့တာလို့လည်းလွန်ကျွန်ရေးအတွက်အမြင်ပေါ်လို့တဲ့တရားရုံးနဲ့နှိစက်သူတူက VOE ကိုပြောပါတယ်ခင်ဗျာ